အခုရပိုင်းပြည်သူတွေစိတ်ဝင်စားမှုအများဆုံးသတင်းကတော့မိုးထီမိုးမူရွှေတူဖို့ရေလုပ်ငန်းအရှုပ်တော်ပုံမှာပါဝင်ပတ်သက်နေတဲ့ဝန်ကြီးဌာနကဥဆောင်ညွှန်ကြားရေးမှူးရောကုမ္ပဏီမန်နေဂျင်းဒါရိုက်တာပါနှစ်ဖက်စလုံးအာဂရီလိုက်စားမှုတက်ဖြည့်ရေးဥပဒေနဲ့တရားစွဲဖမ်းဆီးခံရခြင်းပါတင်တိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာလဲလဲမော်အာဂရီလိုက်စားမှုတက်ဖြည့်ရေးဥပဒေနဲ့ဖမ်းဆီးခံရပြီးနောက်ဒီသတင်းလူစိတ်ဝင်စားဆုံးဖြစ်ပါတယ်နောက်ထပ်ထူးတာတစ်ခုကအာဂရီလိုက်စားလို့မဟုတ်ပဲအာဂရီလိုက်စားပါတယ်ဆိုပြီးအချိန်ယူစနစ်တကျအကွက်ကျကျပြင်ဆင်ပြီးမှလိန်လေတိုင်တန်းတဲ့အတွက်ကုမ္ပဏီအရာရှိတယောက်ကိုပထမဦးဆုံးအဖြစ်အရေးယူပြလိုက်လို့ဖြစ်ပါတယ်အရှုပ်တော်ပုံကြီးလို့ဖြစ်နေတဲ့မိုးထီမိုးမီရွှေလုတ်ခွဲပြဿနာမှာဝန်ကြီးဌာနဘက်ကလူရောကုမ္ပဏီဘက်ကလူတွေပါဘာလို့အရေးယူခံရတာလဲဒီပြဿနာဘယ်လိုပြဿနာမျိုးလဲဘယ်သူတွေပတ်သက်နေပြီးဘာတွေဆက်ဖြစ်လာနိုင်မလဲဆိုတာကုရပတ်ဆွေးနွေးတင်ပြသွားပါမယ်
တထုတွင်ဝင်ကြီးဌာနဥဆောင်ညွှန်ကြားမှုဥတန်တိုင်းအာဂရိလိုက်စားမှုဥပဒေနဲ့အရေးယူခံရတာကတော့တိတ်မဆန်းကြပါဘူးအစိုးရတာဝန်ရှိသူဖြစ်တဲ့အာဂရိလိုက်စားတဲ့စားတဲ့အချက်တွေကြောင့်တခြားသောဖမ်းဆီးတရားစွဲခံရသူတွေနီးတူအရေးယူခံရတာမျိုးပါအာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ထုတ်ပြန်ချက်ထဲမှာတော့အမတ်နှစ်တထုတွင်လုပ်ငန်းဥဆောင်ညွှန်ကြားမှုဥတန်တိုင်းဟာသူပိုင်မြေခွက်မြေဖို့ဖို့အိမ်ဆောက်တဲ့အင်ဂျင်နီယာတွေကိုငွေပေးဖို့ကြကြံပိတ်ရဲ့သူ့မိသားစုငပလီကမ်းချီအပန်းဖြေခီးအတွက်တဲ့ဟိုတယ်အခန်းကပေးချေဖို့ကုမ္ပဏီတစ်ခုကိုစီခိုင်းခဲ့တယ်လို့ဆိုပါတယ်။ကော်မရှင်ထုတ်ပြန်ချက်မှာဘဲကုမ္ပဏီကိုငွေပေးချေခိုင်းတယ်လဲဆိုတာဖော်ပြမထားပေမယ့်မက်ရှလာ21ရက်နေ့စပီကာဂျာနေနဲ့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီမန်နေဂျင်းဒါရိုက်တာဦးထွန်းအောင်စိုးရဲ့အင်တာဗျူးမှာတော့တိုင်နန်းသူဟာအဲ့ဒီမိုးထီမိုးမီရွှေလုတ်ကွက်တစ်မှာလုပ်နေတဲ့ကုမ္ပဏီပဲဆိုတာတွေ့ကြရပါတယ်။အင်တာဗျူးမှာဦးထွန်းအောင်ဆိုကသူတို့ရဲ့အဆောက်အုံစောက်လုပ်ရမှာအင်ဂျင်နီယာဘိုးနဲ့မြေဖိုးကဟိုတယ်အခန်းကတွေဆောင်ရွက်ပေးရတယ်ဆိုပြီးပြောဆိုထားပါတယ်။အဲ့ဒီမိုတီမိုမီမှာရွှေတူးတဲ့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီမန်နေဂျင်းဒါရိုက်တာဦးထွန်းအောင်ဆိုတရားစွဲခံရတာကတော့နည်းနည်းထူးခြားပါတယ်။ကော်မရှင်ထုတ်ပြန်ချက်မှာသူဟာမိုတီမိုမီရွှေလုတ်ကွက်တွေမှာတရားမဝင်ရွှေတူးသူတွေနဲ့အာဂရီလိုက်စားပြီးရွှေခိုးတူးရမှာပူပေါင်းပါဝင်တဲ့တာဝန်ကျဝန်ထမ်းတွေကိုစုံစမ်းအရေးယူပေးဖို့ဆိုပြီးအာဂရီကော်မရှင်စီတိုင်ကြားခဲ့တယ်လို့ဆိုပါတယ်။စစ်ဆေးတွေးရှိချက်တွေအရရွှေခိုးတူးလို့အမှုဖွင့်ဖမ်းထားတဲ့ဥယေကိုအပါဝင်၁၀ယောက်ကိုဦးထွန်းအောင်စိုးရဲ့ညွှန်ကြားချက်နဲ့ကုမ္ပဏီတာဝန်ရှိသူ၂ယောက်ရမဲတင်းထောင်မှာတွားတွေ့တယ်လို့ဆိုပါတယ်။အဲ့ဒီလူတွေကဥယေကိုနဲ့အဖွဲ့ကိုသူတို့အနေနဲ့တပ်ထုတွင်ဝန်ထမ်းတွေနဲ့လုံခြုံရေးရဲဝန်ထမ်းတွေကိုငွေပေးပြီးရွှေခိုးတူးတာဖြစ်တယ်လို့လိမ်လည်ထွက်ဆိုခိုင်းတယ်လို့ဆိုပါတယ်။အဲ့ဒီလိုထွက်ဆိုရင်အမှုတက်တာအောင်ဆောင်ရွက်ပေးမယ်ငွေပေးမယ်ပြောခဲ့တယ်လို့ဖော်ပြထားပါတယ်
။ဒါအပြင်ဦးထွန်းအောင်စိုးဟာဦးသိမ့်မြစ်ပါ၄ယောက်ကိုသတင်းစာရှင်းလင်းပွဲလုပ်ပြီးမမှန်တဲ့အချက်လက်တွေသတင်းဌာနတွေကိုပြောဖို့ကော်မရှင်ကိုတိုင်ဖို့စီစဉ်ခဲ့တယ်လို့ဆိုပါတယ်။ဒါအပြင်သူတို့နဲ့ရွှေတူးရမှာပူးပေါင်းလုပ်ခဲ့တဲ့ကုမ္ပဏီ၈ခုနာမည်သုံးပြီးနိုင်ငံဝန်ထမ်းတွေဟာငွေကြေးရယူပြီးတရားမဝင်ရွှေခိုးတူးကိုခွင့်ပြုတယ်ရွှေခိုးတူးသူတွေကိုလည်းလက်ငွေယူပြီးပြန်လွှတ်ခဲ့တယ်ဆိုပြီးကော်မရှင်စီလိမ်လည်တိုင်တန်းခဲ့တယ်လို့ဆိုပါတယ်။ဒါကြောင့်မမကန်တိုင်ကြားမှုလုပ်ခဲ့လို့အာဂရီလိုက်စားမှုတက်ဖြည့်ရေးဥပဒေပုံမှန်59အရအရေးယူခဲ့တာပါ။ဒီဖြစ်စဉ်ကိုကြည့်ရင်ကုမ္ပဏီဒါရိုက်တာဦးထွန်းအောင်စိုးဟာဝန်ကြီးဌာနတာဝန်ရှိသူတွေဒုက္ခရောက်အောင်အကွက်ကြကြအချိန်ယူစီစဉ်ဆောင်ရွက်ခဲ့တာတွေ့မြင်ရပါတယ်။အခြားတစ်ဖက်မှာတော့သတင်းစာရှင်းလင်းပွဲတွေလုပ်ရွှေတူးအလုပ်သမားဆန္ဒပြပွဲတွေလုပ်သတင်းမီဒီယာတွေနဲ့အင်တာဗျူးအချိန်ကြီးလုပ်ပြီးသူတို့ကုမ္ပဏီဟာတပ်တွင်ဝန်ကြီးဌာနရဲ့မတရားလုပ်တာခံရတာပါသူတို့ကုမ္ပဏီကိုရွှေတူးဖို့ခွင့်ပြန်ပေးသင့်တယ်အဲ့လိုမှမဟုတ်ရင်ဝန်ကြီးဌာနကိုတော့တရားစွဲဖို့ကြိုးစားမယ်ဆိုပြီးပြောဆိုထားသူပါ
ဒါဆိုရင်မိုးတီမိုးမီရွှေတူးဖော်ရေးလုပ်ွက်အရှုပ်တော်ပုံဇလန်အကျဉ်းလောက်ပြန်ပြောဖို့လိုလာပါတယ်။ပြီးခဲ့တဲ့သမရဟောင်းဦးသိန်းစင်အစိုးရလက်ထက်2011ခုနှစ်စက်တင်ဘာလမှာမန္တလေးတိုင်းရမဲသိန်းမြို့နယ်မိုးတီမိုးမီဒေသကဧက6100ကျော်ရှိတဲ့ဧရိယာမှာဥဆိုးထွန်းရှင်ဥက္ကဋ္ဌဖြစ်ဆောင်ရွက်တဲ့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီကရွှေတူးဖော်ဖို့လုပ်ပိုင်ခွင့်တင်တာအောင်ပါတယ်။ငါးနှစ်တာထုတ်လို့ပြီးရွှေစင်ငါးထံခွဲပေးသွင်းမယ်နောက်ပိုင်းစာချုပ်ကိုထုတ်တဲ့လောက်ကိုရာဂိုင်နှုံးတစ်ခုညှိပြီးပေးပုံစံနဲ့တက်တန်းဆက်တိုးသွားမယ်ဆိုပြီးပါပါတယ် ကုမ္ပဏီဟာလုပ်နေရင်းနဲ့တွက်ချေမကိုက်ပါဘူးလို့တင်ပြပြီးနှစ်ထောင်စက်သုံးနိုဝင်ဘာလမှာစာချုပ်ပြန်ပြီးချုပ်ပါတယ်ဒုတိယစာချုပ်မှာတော့နှစ်ထောင်စက်ကိုဩဂုတ်လအထိရှင်းနှစ်လုပ်ပိုင်ခွင့်တိုးရသွားပါတယ်ဒီလိုလုပ်နေရွှေတွေထုတ်နေပေမဲ့လည်းမကိုက်ပါဘူးဆိုပြီးပြောလို့သမ္မတဟောင်းဦးသိန်းစေဆိုရကနှစ်ထောင်စက်လေးစက်တင်ဘာလမှာစာချုပ်ကိုပြန်ပြင်ပြီးချုပ်ပေးပြန်ပါ ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒ ိုစုံစမ်းစစ်ဆေးခံရတယ်။အဲ့ဒီအဖွဲ့ရဲ့အစီအခံချက်အရာနောက်ဆုံးစာချုပ်အတိုင်းဆက်ပြီးလုပ်ဖို့ညွှန်ကြားပါတယ်။ဒီလိုနဲ့ကုမ္ပဏီဟာရွှေကိုသာဆက်လက်တူးနေပေမယ့်စာချုပ်အတိုင်းပေးသွင်းရမယ့်ရွှေတွေမပေးသွင်းမဲ့နေရင်အဲ့ဒီပမာဏတဖြည်းဖြည်းများလာပါတယ်။ရွှေပေးသွင်းမှုမရှိတော့နောက်ဆုံးတတူတွင်ဝင်ကြီးဌာနဘက2018ခုနှစ်ဖေဖော်ဝါရီမှာတူးဖော်ခွင့်ပါမစ်ကိုရက်ဆိုင်မေလမှာစာချုပ်ကိုရက်ဆဲလိုက်ပါတယ်။အဲ့ဒီအချိန်ထိဆိုစာချုပ်အရကုမ္ပဏီဘက်ကနေအစိုးရစီသွင်းရမယ့်ရွှေဟာပိတ်တာ1200ကျော်ဒေါ်လာနဲ့ဆိုတန်း80ကျော်ဘူးလောက်ရှိနေတာတွေ့ကြရပါတယ်။ဒီလိုရွှေကြွေးမပေးပါမစ်ကိုရက်ဆိုင်စာချုပ်ဖြတ်သိမ်းချိန်အထိရွှေဆက်တူးနေလို့ကုမ္ပဏီဥက္ကဋ္ဌဦးစိုးထွန်းရှင်ကိုဝင်ကြီးဌာနဘက်ကတရားစွဲခဲ့ပြီးဦးစိုးထွန်းရှင်ကတော့ဒီကနေ့အချိန်ထိရှောင်ပြေးနေစေဖြစ်ပါတယ်
။ဝင်ကြီးဌာနနဲ့ကုမ္ပဏီအဲ့လိုပြဿနာတွေဖြစ်ပြီးနောက်ပိုင်းဝင်ကြီးဌာနဘက်ကမှားတယ်၊ကုမ္ပဏီဘက်ကမှန်တယ်လို့ပြောဆိုလာတဲ့လွှတ်တော်အမှတ်ရှိလာတယ်လို့ကုမ္ပဏီဘက်ကနေတကယ့်နာမည်ကြီးလူခွင့်ရေးရှင်းနေကြီးတယောက်ကတော့လိုက်ပါလာတာတွေ့ရပါတယ်။ဖြစ်စဉ်အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်စာချုပ်ပါအစိုးရကိုပေးစရာရှိတဲ့ကုမ္ပဏီတစ်ခုလုပ်ငန်းရပ်ဆိုင်ခံထားရခြင်းသူ့လုပ်ငန်းပြန်လုပ်ခွင့်ရအောင်ရှိရှိသမျှသောနီးနာပေါင်းစုံနဲ့ကြိုးစားတဲ့ပြဿနာကြီးတစ်ခုအဖြစ်ရှုမြင်နိုင်ပါလေ။ဇလန်ကဒီလောက်နဲ့ပြီးသွားအောင်မှာတော့မဟုတ်ပါဘူး။ဒါပေမဲ့ NLD အစိုးရမှန်သလားကုမ္ပဏီကပဲမှန်သလားစက်သိန်းခန်းကိုကြည့်ရဖို့အချိန်တော့နီးကပ်လာပြီဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။